မင်္ဂလာပါရှင်မျော်လင့်စရာလုပ်ငန်းကမ္ဘာအစီအစဉ်မှာမိတ်ဆွေများအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါတော့ရစရာဆော့ထွန်းထွန်းလင်းရေးတာတယ်ပြည်တော်ကိုချမ်းသာပေးပါနဲ့နှလုံးသားမိုးရေစက်များစာအုပ်လေးထဲမှာသခင်ယေရှု၏ခေါင်းဆောင်မှုအမှုပညာအကြောင်းကိုဖော်ပြပေးသွားမှာဖြစ်ပါတယ်ငါတို့သည်ထ၍တည်ကြည်ကြကုန်အံ့ဟုဆိုလျက်ထိုကောင်းမှုကိုပြည့်စည်စေခြင်းငါတယောက်ကိုတယောက်နှိုးဆော်ကြ၏နေဟမိမစာအခန်းကြီးနှင့်အခန်းငယ်၈လူ၏အမှုကိုသာဆောင်ရွက်တကယ်သို့မဟုတ်သခင်ဖျား၏အမှုတော်ကိုဆောင်ရွက်တကယ်သို့ပြုလေသမျှတို့၌စေတနာစိတ်နှင့်ပြုကြလောကောလောသဲဩဝါဒစာအခန်းကြီး၃အခန်းငယ်၃ကောင်းဆောင်မှုဆိုတာကလူအများတန်ဖိုးထားပြီးမျော်လင့်တောင်းတတဲ့ရည်မှန်းချက်ပန်းတိုင်တို့ရောက်ရှိစေရန်အတွက်လူအများစုကိုယ်တိုင်ကြိုးစားဆောင်ရွက်ရန်ဦးဆောင်သူကစံနမူနာပြခြင်းလမ်းညွှန်ပေးခြင်းစွမ်းရည်မြင့်တင်ခြင်းစိတ်ဆန္ဒနှင့်ဝရိယတိုးပွားစေခြင်းစီစနစ်ကျစွာအားထုတ်ခြင်းစသည်တို့အားဦးဆောင်ပြုလုပ်ခြင်းကိုဆိုပါတယ်။ဦးဆောင်ကြတဲ့ပုဂ္ဂိုလ်တွေကဖော်ပြပါကျွမ်းကျင်မှုနဲ့အရေးသွေးများကိုသဘောပေါက်ပြီးလေ့ကျင့်သွားပါကလူတို့အတွက်အကျိုးပြုနိုင်သောခေါင်းဆောင်များဦးဆောင်သူများဖြစ်လာမှာမလွဲပါဘူး။သခင်ယေရှု၏ဦးဆောင်မှုဖြင့်ပြဿနာကိုစီမံခန့်ခွဲခြင်းမုတ်ငါးလုံးနှင့်ငါးနှကောင်အကြောင်းကိုလေ့လာကြပါစို့နံပါတ်၁တမန်တော်ဖိလိပ္ပုရှင်ယောဟန်ခရစ်ဝင်ခန်းကြီး6အခန်းငယ်5မှ9တမန်တော်ဆက်နပါတယ်မှာသခင်ယေရှုဟာဖိလိပ္ပုဟာမေးမြန်းရခြင်းမှာဖိလိပ္ပု၏အရေးချင်းဟာစရင်းနဲ့အတွက်ချက်ကိုစနစ်တကျလုံဆောင်တတ်တော်သူဖြစ်သောကြောင့်ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဤသူတို့မုတ်တဖဲစီစေငါအောင်ဒေနာဤအပြားနှစ်ရာဖိုးထိုက်သောမုံမလောက်ပါဟုရှောက်ထားသောကြောင့်ဖြစ်ပါတယ်။ဤသည့်လုပ်ငန်းမစိုးလှုပ်ဆောင်ရမှာစည်ရင်းနဲ့မှတ်တမ်းထားရှိခြင်းဟာလုပ်ငန်း၏အောင်မြင်မှုတော့ချက်ဖြစ်ကြောင်းသခင်ယေရှုကတပည့်တော်များကိုတွင်တင်ပေးနေခြင်းပဲဖြစ်ပါတယ်။ဒီနေ့လူပေါင်းဖွဲ့စည်းမှာစည်ရင်းမရှိစည်ရင်းပြောက်လှုပ်ဆောင်နေတဲ့အတွက်ကြောင့်ပြဿနာနဲ့လုံထွေးပြီးအသက်ရှင်နေကြပါတယ်။ကုမ္ပဏီတစ်ခုမှဖြစ်ရမယ့်အကြောင်းအရာတစ်ခုကိုဖော်ပြခြင်းပါတယ်။အရေးပေါ်အစည်းအဝေးတစ်ခုပြုလုပ်ရမှာကော်မတီဝင်15ဦးဟာစည်းဝေးပွဲပြီးရင်တက်စီထမင်းနဲ့ဧည့်ခံပါတယ်။ကော်မတီဝင်တဦးကစည်ရင်းကင်ဗန္နာဒိန်အားငါတို့စားတဲ့တက်စီထမင်းကဘယ်ဆိုင်ကလဲဘလောက်ကုန်တယ်လဲဟုမေးမြန်းလိုက်တဲ့အခါမှာအဲ့ဒီသူက7သိန်းဟုပြန်ဖြေပါတယ်။ဘာလို့ဒီလောက်တောင်ကုန်ကြတယ်လဲဟုဆက်မေးလိုက်ရာမင်းတို့စားတဲ့ချက်ကရိုးရိုးချက်မဟုတ်ဘူးတိုက်ချက်ဖြစ်တယ်ဟုပြန်ပြောလိုက်ပါတယ်။ရေရှည်ပြဿနာကိုပြေလည်စေလိုလျင်မိမိဘဝအသက်တာတလျှောက်လုံးယူသားဖြောင့်မတ်စွာဖြင့်စည်ရင်းစရာပြုလုပ်တတ်သောအကျင့်ကိုယနေ့မှစတင်လှုပ်ဆောင်ပါ။နံပါတ်1တမန်တော်အန်ဒရီရှင်ယောဟန်ခရစ်ဝင်ခန်းကြီး6အခန်းငယ်10မှ9တမန်တော်12ပါးထဲကအန်ဒရီဤစွမ်းရည်မှာတိုက်တွန်းနှိုးဆော်သူစီးရုံနိုင်စွာရှိသူလူများပါဝင်လာစီရန်လှုံ့ဆော်နိုင်စွမ်းရှိသူပင်ဖြစ်ပါတယ်။ဒီနာရီအပြား200လိုအပ်ကြောင်းကိုဖိလိပ္ပုမှတဆင့်တမန်တော်အလုံးကြားကြတော့လေအင်ဒရီတဦးတည်းကသာခလေးတဦးလက်ထဲကမုတ်ငါးလုံးနဲ့ငါးနှကောင်အားသခင်ယေရှုထံသို့ရောက်အောင်ပြုလုပ်ပေးခြင်းကအန်ဒရီရဲ့စီးလုံးနိုင်စွမ်းရှိကြောင်းကိုပြသခြင်းပဲဖြစ်ပါတယ်။အဖွဲ့စည်းတိုင်းမှာလိုအပ်တော်သူနဲ့လှူဒန်းလိုသောပုဂ္ဂိုလ်တွေကိုချိတ်ဆက်ပေးခြင်းကအလွန်ပင်အရေးကြီးတဲ့ကိစ္စတစ်ခုပဲဖြစ်ပါတယ်။ဒီလိုချိတ်ဆက်ပေးတဲ့သူကသူတစ်ပါးရဲ့ယုံကြည်စိတ်ချခြင်းကိုခံရသူဖြစ်ရန်အရေးကြီးပါတယ်။ကလေးငယ်လက်ထဲကမုံနေငါးကဗိုက်စားတော့အချိန်ဖြစ်ရုံသာမကဘူး။ကလေးများတဘာဝမိမိလက်ထဲရောက်လာတဲ့ပစ္စည်းကိုအခြားသူများအားအလွယ်တကူမပေးတတ်ကြပါဘူး။အဲ့ဒီထဲမှာမအန်ဒရီကကလေးနားလေသဘောပေါက်အောင်စီးယုံတိုက်တွန်းခဲ့သူပဲဖြစ်ပါတယ်။အသင်းတော်ခရစ်ယာန်သာသနာလုပ်ငန်းတွေမှာအန်ဒရီကဲ့သို့ပုံကူများရှိရန်လိုအပ်ပါတယ်။နံပါတ်3တမန်တော်12ပါးအားအတူတကွဝေငှခိုင်းခြင်းရှင်ယောဟန်ခရစ်ဝင်ခန်းကြီး6အခန်းငယ်10မှ17လုပ်ငန်းအောင်မြင်မှုရဲ့ရေရှည်တော့ချက်ကလုပ်ငန်းမှာပါဝင်သောသူအားလုံးမှာ မိမိကဏ္ဍအလိုက်အတူတကွစိတ်တဘောတူညီစွာလှုပ်ဆောင်ခြင်းပဲဖြစ်ပါတယ်။လူအဖွဲ့အစည်းမှာတဦးကောင်းတစ်ယောက်ကောင်းကိုဦးစားပေးလေရှိပါတယ်။ထို့သို့ဦးစားပေးတဲ့ခြင်းကြောင့်ထိုသူတည်ဆုံသွားတဲ့အခါမှာသူဦးဆောင်တဲ့အဖွဲ့အစည်းကပြိုကျပျက်စီးလေရှိပါတယ်။လူတဦးတယောက်နဲ့ဖွဲ့စည်းထားတဲ့အရာကအလွန်ပင်အနည်းကြီးပါတယ်။သခင်ယေရှုကပူပေါင်းဆောင်ရွက်ခြင်းကလုပ်ငန်းအောင်မြင်ခြင်းဖြစ်ကြောင်းဖော်ပြခြင်းဖြစ်ပါတယ်။လုပ်ငန်းတစ်ခုမှာပူပေါင်းဆောင်ရွက်မှုများကိုအားလုံးပါဝင်နိုင်ရန်လမ်းဖွင့်ပေးဖို့လိုအပ်ပါတယ်။တဦးတယောက်ထဲကချုပ်ကန့်ခြင်း၊ယာသက်ပံဥက္ကဋ္ဌတွင်ရင်မှုတာဝန်ကိုတည်တည်အထီးဆွဲကန့်ခြင်းအခြားသူများစွန့်ရည်ရှိတော်လဲပါဝင်ခွင့်မပေးတဲ့အကြောင်းအရာတွေကလုပ်ငန်းရည်ရှိမအောင်မြင်ခြင်းရဲ့အဓိကအကြောင်းရင်းပဲဖြစ်ပါတယ်။မိမိလုပ်တဲ့လုပ်ငန်းအားရည်ရှိအောင်မြင်လို့လျှင်မိမိနှင့်တွဲဖက်လှုပ်ဆောင်တော်သူများရဲ့အရေးချင်းကိုကြည့်ပြီးအတူတကွပူးပေါင်းလက်တွဲလှုပ်ဆောင်ပါ။ကွဲပြားတဲ့အမြင်များရှိခြင်းကရန်သူမဟုတ်ပါဘူး။စိတ်နှလုံးတကာကြက်ကြဲဖွင့်ပြီးမတူညီမှုများကိုနားလည်မှုအပြည့်ဖြင့်အတူတကွလက်တွဲဆောင်ရွက်ခြင်းကလုပ်ငန်းအောင်မြင်ခြင်းရဲ့တော့ချက်ပဲဖြစ်ပါတယ်။နံပါတ်၄ယုံကြည်သူတိုင်းကောင်းသောဗန္ဓာထင်ကောင်းရှင်ယောဟန်ခရစ်ဝင်ခန်းကြီး6အခန်းငယ်12လူဟာဆင်းရဲခြင်းရောက်သည့်အချိန်၌ဖျားသခင်အကူအညီအားလိုအပ်တော်လဲအစဉ်ပြေကောင်းစားနေတဲ့အခါမှာဖျားသခင်ကိုမေ့တတ်သောသဘောထားမှာဖျားသခင်ကောင်းကြီးမင်္ဂလာကိုအလဟတ်သက်ဖြစ်အောင်လှူဆောင်ခြင်းမျိုးပဲဖြစ်ပါတယ်ဒါကြောင့်သခင်ယေရှုကတပည့်တော်12ပါးအားမုန်နှင်ငါးတွေကိုပြိတ္တအားဝေငှခံရမှာတပါးဒီစကားကိုပါမှားလိုက်တယ်။၎င်းမှာဝါစွာစားပါ၊ကြံကျွင်းတဲ့အရာကိုတောင်းတဲ့မှာစုဆောင်သိမ့်စီပါဟုမိန့်ကြားခဲ့ပါတယ်။သခင်မှာကြားတဲ့အတိုင်းတပည့်တော်များပြုလုပ်တဲ့အခါမှာတောင်း12တောင်းအပူရခဲ့ပါတယ်။သခင်ယေရှုကဤနေရာ၌ယုံကြည်သူတွေဟာဘဝအသက်တာမှာအလေအလွင့်ဖြုံးတီးသောသဘောထားမရှိအောင်တွင်တင်ခြင်းဖြစ်ပါတယ်။မည်သည့်ပစ္စည်းမှအလဟသက်မဖြစ်အောင်စည်ရင်ပြုစုပါ။ဘုရားသခင်ပေးသောကောင်းကြီးမင်္ဂလာအချိန်စွမ်းရည်ရဝတ္ထုများကိုမဖြုံးတီးပါနဲ့။အမှန်တကယ်လိုအပ်နေသောသူများကိုပြန်လည်ဝေငှရန်တွင်တင်နေပါတယ်။ကောင်းသောဗန္ဓာရင်းသည်ကိုမပိုင်သောပစ္စည်းတစ်ခုကိုကိုယ်ပိုင်တကယ်တို့ထိမ့်သိမ့်ဆောင်ရှောက်ခြင်းဖြစ်ပါတယ်။အညာမှတငယ်ချင်းတယောက်ဤကြုံတွေ့ရသောဖြစ်ရတစ်ခုကိုပြောပြပါရစေ။နှွေးရသည့်အညာ၌ဘူးတီတီသည်ဖြင့်အိမ်နီးချင်းအားသွားရောက်၍လက်ဆောင်ပေးတဲ့အခါမှအိမ်ရှင်ဤအိမ်ရှိကြောက်စီပိုင်း၌ရေပြည့်နေသည်ဖြင့်ရေပတ်ရန်တငယ်ချင်းကပြောပြပါရစေ။အိမ်ရှင်ကဘာပြဿနာမှမရှိဘူးရေဘိုးတလားတထောင်ချက်ပေးပြီးသားပဲလို့ပြန်ဖြေခဲ့ပါတယ်ရေရှားတဲ့အညာဒေသမှာပတ်စံပေးပြီးသားဆိုပြီးရေကိုမြေကြီးတဲ့သူအလဟတ်ရောက်သွားခြင်းကိုကြည့်တဲ့အခါဘုရားသခင်ပေးတဲ့ကောင်းချီးမင်္ဂလာကိုဖြုံးတီးခြင်းကဲ့သို့ပင်ဖြစ်ပါတယ်မိမိဘဝမှာဘုရားသခင်ပေးတဲ့ကောင်းချီးမင်္ဂလာကိုလိုအပ်သလိုအသုံးပြုပြီးရင်ပိုရှံလာမယ့်ကောင်းချီးမင်္ဂလာကိုလိုအပ်သူများအားမေတ္တာပြခြင်းကယုံကြည်သူများအားလုံးရဲ့တာဝန်ပဲဖြစ်ပါတယ်။နံပါတ်5အခွင့်ရေးကိုမမျှော်လင့်ပဲပေးလူခြင်းရှင်ယောဟန်ခရစ်ဝင်ခန်းကြီး6အခန်းငယ်15မုတ်ငါလုံးငါးနှစ်ကောင်အဖြစ်ပြက်ရဲ့အဓိကဆက်ဆောင်မှာကလေးငယ်တစ်ယောက်ဖြစ်ပါတယ်။အဲ့ဒီကလေးရဲ့လက်ထဲမှာမုန်းနဲ့ငါးသာမရှိဘူးဆိုရင်လူပရိသတ်များလိုအပ်နေတဲ့အစားအစာမရရှိရုံများမကဖျားသခင်ဘုံထင်ရှားနိုင်စရာအကြောင်းမရှိပါဘူး။ဒါပေမဲ့အဓိကဇက်ကောင်ဖြစ်တဲ့အဲ့ဒီကလေးလေးကယောက်ျားလေးလားမိန်းကလေးလားမောင်ဘယ်သူမဘယ်သူဖြင့်နာမည်ကိုတိကျစွာမှတ်တမ်းတင်ထားခြင်းမရှိခဲ့ပါဘူး။လူတဘာဝအမှန်တွေအဓိကဇက်ကောင်နာမည်ပါရန်လိုအပ်ပါတယ်။ကလေးကနာမည်မပါတော့လဲဖျားသခင်ပေးထားသောကောင်းကြီးမင်္ဂလာကိုဘုန်းတော်ထင်ရှားရန်အတွက်အနှံချင်းသာဖြစ်ပါတယ်။ကလေးသည်လူသားများသတ်မှတ်ထားသောမှတ်တမ်းတွင်ကပြေးတင်ခြင်းမခံရတော့လဲဖျားသခင်သတ်မှတ်ထားသောကောင်းကင်စည်ရင်တွင်မှတ်တမ်းတင်ခံရမည်မှာဧကံမလွဲပဲဖြစ်ပါတယ်။တခါတည်းံလူဘဝမှာလူသားများသတ်မှတ်ထားတဲ့မှတ်တမ်းတွင်ပါရှိဖို့ကြိုးစားအသက်ရှင်ရင်းမှဖျားသခင်မှတ်တမ်းမှာမပါရင်ဝမ်းနည်းစရာပဲဖြစ်ပါတယ်။ ကျွန်ုပ်တို့လူကြီးများလည်းအကောင်းဆုံးလှုပ်ဆောင်ပေမဲ့လူများအတိမတ်ပြုခြင်းမခံရတဲ့အတွက်ကောင်းတဲ့အလုပ်ကိုမလုပ်တော့ဘဲပြစ်ထားတတ်ကြောင်းတွေ့ရပါဗျ။အဲ့လိုကြုံတွေ့ရတဲ့အခါတိုင်းမှာလူငယ်လေးကဲ့သို့စိတ်မပြတ်အားမလျော့ဘဲအသက်စာဆောင်တွင်ဖျားသခင်ကအတိမတ်ပြုနေကြောင်းအစဉ်တည်းရလျက်ကောင်းသောအလုပ်ကိုဆက်ပြီးလှုပ်ဆောင်ရန်လိုအပ်ကြောင်းတိုက်တွန်းထားပါဗျ။မိမိလုပ်တဲ့အလုပ်ကလူရှိဖျားသခင်ရှိမှအတိမတ်ပြုခြင်းခံရရင်အတိုင်းထက်အလွန်ဝမ်းသာစရာဖြစ်ကြောင်းဖော်ပြလိုပါတယ်။ဂလာတိဩဝါဒစာအခန်းကြီး6အခန်းငယ်9ငါတို့သည်အာမယော့စိတ်မပြတ်ပဲကောင်းသောအကျင့်ကိုကျင့်ကြကုန်အံ့ထိုတို့တည်ကြည်၍ကျင့်လျင်အချိန်တန်သောကာလ၌အတိနှံကိုရေရလိမ့်မည်။ဤကုံအနေနဲ့လူတိုင်းနေစဉ်နဲ့အမျှပြဿနာများကိုရင်ဆိုင်ဖြေရှင်းနေရတဲ့ဘဝ၌ပြဿနာကိုဖယ်ထုတ်ထားလို့မရပါဘူး။ဘဝမှာပြဿနာနဲ့အတူတူနေတတ်ဖို့ပြဿနာကိုစီမံခန့်ခွဲဖြေရှင်းတတ်ရန်သာဖြစ်ပါတယ်။နာတော်တာဆင်ကြတဲ့ပရိသတ်များလည်းသခင်ယေရှုကဖော်ပြပါပြဿနာကိုစီမံခန့်ခွဲတဲ့နေ့အတိုင်းကျင့်သုံးအသက်ရှင်လို့ရှိရင်ပြဿနာကိုအကောင်းဆုံးဖြေရှင်းတတ်သည့်အတွက်ပြဿနာဟုထင်ရသောအကြောင်းအရာများဟာမိမိဘဝအတွက်အခွင့်အရေးကောင်းချီးမင်္ဂလာများဖြစ်ကြောင်းသိရှိမှဖြစ်ပြီးပြဿနာကိုစီမံခန့်ခွဲပြီးဖျားသခင်စီမကောင်းချီးမင်္ဂလာရယူပိုင်ဆိုင်နိုင်ပါစေကြောင်းမြတ်တာဖြင့်ဖော်ပြအပ်ပါတယ်။နာစင်ခွန်အားယူကြသောညီကိုမနှမများအားလုံးပေါ်ဖျားသခင်ကောင်းချီးပေးပါစေ။